မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတက်ဖြတ်ဖို့ရည်ရွယ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့မြန်မာအစိုးရကပထမဆုံးအကြိမ်အစီရင်ခံစာတစ်စောင် ICJ နိုင်ငံတကာတရားရုံးကိုတင်သွင်းလိုက်ပါတယ်။ဒီအရလို့အဖြစ် ICJ မှာတင်ကြားထားတဲ့ကမ်ဘီယာနိုင်ငံကတော့မြန်မာနိုင်ငံဘက်ကအစီရင်ခံစာတင်သွင်းလိုက်တဲ့အပေါ်ကြိုးဆိုပါတယ်။ကမ်ဘီယာနိုင်ငံရဲ့ရှေ့နေချုပ်လည်းဖြစ်တရားရေးဝန်ကြီးလည်းဖြစ်တဲ့အဘူဘကာတမ်ဘာဒူကို VOA သတင်းတောက် Carol Ginsberg က Skype ကနေမေးမြန်းထားတာကိုကျွန်မစုမြတ်မောင်ကတင်ပြပါမယ်
။ This weekend Myanmar was required by the ICJ to file its first report on measures
ICJ နိုင်ငံကတရားရုံးမှာမြန်မာနိုင်ငံအမှုရင်ဆိုင်နေရတဲ့ကာလအတွင်းမှာရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့တရားရုံးကဆုံးဖြတ်ထားတဲ့ကြားဖြတ်အစီအမံနဲ့ပတ်သက်လို့မြန်မာဘက်ကတရားရုံးကိုအစီရင်ခံစာတင်သွင်းပါပြီ။ဒီအစီရင်ခံစာကိုတွေ့ပြီးပါပြီလား။ဘာတွေပါဖို့မျှော်လင့်ထားပါလဲ
။ Indeed, Myanmar was scheduled to submit its report as ordered by the court.
တရားရုံးရဲ့အမိန့်တွေအတိုင်းမြန်မာဘက်ကဘာတွေလိုက်နာဆောင်ရွက်ထားတယ်လဲဆိုတာသိအောင်လောလောဆယ်အစီရင်ခံစာကိုကျွန်တော်တို့ဖတ်ရှုသုံးသပ်နေပါတယ်ကျွန်တော်တို့အဓိကသိချင်တာက၃ချက်ရှိပါတယ်ပထမဆုံးချက်ကလူမျိုးတုံးတပ်ဖြတ်မှုတွေမဖြစ်အောင်မြန်မာဘက်ကဆောင်ရွက်မှုအသစ်ဘာတွေလုပ်နေတယ်လဲဆိုတာကိုသိချင်ပါတယ်ဒုတိယချက်ကလူမျိုးတုံးတပ်ဖြတ်မှုတွေထပ်မဖြစ်အောင်ဘယ်လိုထိန်းသိမ်းဆောင်ရွက်နေတယ်လဲဆိုတာကိုသိချင်ပါတယ်တတိယချက်ကတော့တရားရုံးအမိန့်အတိုင်းတပ်တွေအထောက်အထားတွေကိုထိန်းသိမ်းထားဖို့ဘာတွေလုပ်ထားတယ်လဲဆိုတာသိချင်ပါတယ်အခုလိုအစီရင်ခံစာတင်တာကိုတိုးတက်မှုတစ်ခုအဖြစ်ကျွန်တော်တို့ကအတိအမှတ်ပြုကြိုးဆိုပါတယ်ဒီမှုနဲ့ပတ်သက်ပြီးတော့မြန်မာဘက်ကဆက်ပြီးတော့အာယုံဆိုင်ဆောင်ရွက်တဲ့အပြုသဘောတိုးတက်မှုဖြစ်ပါတယ်တရားရုံးရဲ့အထူးကြားဖြတ်အစီအမံဆုံးဖြတ်ချက်မှာလေးလတစ်ချိန်အစီရင်ခံစာတင်ရမယ်ဆိုတဲ့အတိုင်းမြန်မာနိုင်ငံဘက်ကလိုက်နာဆောင်ရွက်တာဖြစ်ပါတယ်ဒီမှုမှာမြန်မာဘက်ကအစဉ်တစိုက်ဆောင်ရွက်နေတဲ့အတိုင်းနိုင်ငံတကာတန်ဝန်ကတာဝန်ရှိတဲ့နိုင်ငံအဖြစ်နိုင်ငံတကာတရားရုံးအပေါ်လေးစားတယ်ဆိုတာပြသတယ်လို့လည်းကျွန်တော်တို့ကမြင်ပါတယ်ဒါဟာလည်းတိုးတက်ဖြစ်ထွန်းမှုတစ်ခုပါ
Is the Gambia legal team also
မြန်မာဘက်ကတင်ပြထားတဲ့အထောက်အထားတွေမှန်မှန်မှန်သိရအောင်လို့ Gambia ဥပဒေအဖွဲ့ကရောလက်တွေ့အခြေအနေကိုစောင့်ကြည့်တာတို့အထောက်အထားတွေကိုစုဆောင်းတာမျိုးတွေလုပ်ပါလား
The Gambia's team has not just been monitoring but through
Gambia အဖွဲ့အနေနဲ့မြန်မာနိုင်ငံတွေကအခြေအနေအချက်လက်တွေကိုစောင့်ကြည့်စုဆောင်းယုံတယ်မဟုတ်ပါဘူးတခြားနည်းလမ်းတွေနဲ့လည်းစုဆောင်းနေပါတယ်ကျွန်တော်တို့မျက်စိဖွင့်နားဖွင့်ထားပါတယ်တရားရုံးကိုမြန်မာအစိုးရတင်ပြတဲ့အစီရင်ခံစာမှန်မှန်မှန်ဆိုတာကိုကျွန်တော်တို့အတည်ပြုနိုင်မယ်လို့မျှော်လင့်ပါတယ်အစီရင်ခံစာထဲမှာဘာတွေပါတယ်မြန်မာဘက်ကတင်ပြတဲ့ဘယ်ချက်တွေကမှန်တယ်ဆိုတာကိုကြည့်ရမှာပ
ါ ICJ အမှုမှာရိုဟင်ဂျာတွေမြန်မာနိုင်ငံတဲကနေထွက်ပြေးနေရဆဲဆိုတဲ့ကိစ္စနဲ့ပတ်သက်လို့ရောဗာသိရပါလဲ
We will have to see what Myanmar as indicated in its report in terms
လူမျိုးတုံးတပ်ဖြတ်မှုထပ်မဖြစ်အောင်လူမျိုးတုံးတပ်ဖြတ်မှုတွေရပ်သွားအောင်ဘယ်လိုဆောင်ရွက်မှုတွေလုပ်နေတယ်လဲဆိုတာစင်ခန်စာထဲမှာမြန်မာဘက်ကပြောထားတာတွေကိုကြည့်ရမှာပါ။ရခိုင်ပြည်နယ်တွေကဒုက္ခသည်တွေထွက်ပြေးနေစေဆိုတဲ့လက်တွေ့အခြေအနေကိုမြန်မာဘက်ကဘယ်လိုရှင်းပြထားတယ်လဲဆိုတာကျွန်တော်တို့လည်းသိကြပါတယ
်။ COVID-19 ကာယရောဂါကြီးဖြစ်နေတာကရောအမှုအပေါ်ဘယ်လိုတက်ရောက်မှုရှိပါလဲ။နောက်ထပ်အရေးပေါ်အခြေအနေတခုထပ်တိုးသလိုဖြစ်ပါလား
။ Well, COVID-19 has had an adverse effect on our ability to prepare fully.
for the case COVID-19 ကြောင့်တရားရုံးကပေးထားတဲ့အချိန်အတိုင်းတာအတွင်းမှာကျွန်တော်တို့ဘက်ကအပြည့်အဝပြင်ဆင်ဖို့အတော်လေးခက်ခဲရှိပါတယ်။မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုတွေဖြစ်တယ်လို့ကျွန်တော်တို့တရားစွဲထားတဲ့အမှုအတွက်တပ်တည်အချက်လက်တွေတရားရုံးကိုတင်ပြနိုင်ဖို့6လအချိန်ပေးထားပါတယ်။ဇူလိုင်လမကုန်ခင်တင်ပြရမှာပါ။ဂမ်ဘီယာအစိုးရအနေနဲ့ကိုစားပြုတဲ့ဥပဒေကြိုးဆောင်ကုမ္ပဏီ Foley Hawk ကအမေရိကန်မှာခြေစိုက်ပါတယ်။အမေရိကန်မှာအားလုံးနီးပါးလော့ခ်ဒေါင်းဖြစ်နေတော့ကျွန်တော်တို့ဂမ်ဘီယာဘက်ကတရားရုံးတင်ပြချက်ပြင်ဆင်တဲ့နေရာမှာ Foley Hawk ဘက်ကကူညီပေးနိုင်ဖို့အတွက်အတော်ကိုခက်ခဲရှိနေပါတယ်။ဂမ်ဘီယာမှာတော့အသွားလာတွေပိတ်ပင်ကန့်သတ်မထားပေမဲ့အရေးပေါ်အခြေအနေကြီးညာထားပါတယ်။ဒါကြောင့်တရားရေးဌာနတွေအနေနဲ့လည်းအမှုအတွက်လှုပ်ရှားရှိတာတွေလုပ်နိုင်ဖို့အခက်အခဲတွေရှိနေပါတယ်။အခုလိုစိန်ခေါ်မှုတွေရှိနေတယ်ဆိုတာကိုတရားရုံးကိုကျွန်တော်တို့လွန်ခဲ့တဲ့တစ်လကပဲတင်ပြခဲ့ပြီးတော့ကျွန်တော်တို့ဘက်ကတင်ပြမဲ့ရှောက်ထားချက်ကိုပြင်ဆင်နိုင်ဖို့အချိန်တိုးပေးဖို့ကိုလည်းတောင်းဆိုထားပါတယ်။တရားဝန်ဘက်ကအော်တိုဘာလအထိအချိန်နောက်ဆုတ်ပေးခဲ့ပါတယ်မြန်မာနိုင်ငံဘက်ကရှောက်ထားချက်အတွက်လည်း3လအချိန်ထပ်တိုးပေးထားပါတယ
် Minister Tambadu is there anything else
ဝန်ကြီးတမ်ဘာဒူအနေနဲ့ဗာမားဖြည့်ပြောချင်တာရှိပါသေးလဲရှင
် There is no hiding place for crimes like genocide these days
ဒီနေ့ခေတ်ကြီးမှာလူမျိုးတုံးတပ်ဖြတ်မှုလို့ရာဇဝတ်မှုကိုဖုံးကွယ်ထားလို့မရပါဘူးရဝန္ဒါလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့သူ Felician Kabuga ကို26နှစ်အကြာမှာဖမ်းနိုင်တာကိုကြည့်ရင်အချိန်ဘလောက်ကြာပါစေပြမှုကျူးလွန်ခဲ့သူတွေဘယ်မှာပုံနေပါစီတရားမျှတမှုကိုတနေ့တော့ရမှာပါဒါကြောင့်တကဘာလုံးကနိုင်ငံရေးခေါင်းဆောင်တွေအားလုံးကိုကျွန်တော်သတိပေးချင်တာကတော့ကိုယ်တိုင်ပြမှုကျူးလွန်တာပဲဖြစ်ဖြစ်ကျူးလွန်မှုအမိန်ပေးတာပဲဖြစ်ဖြစ်အနည်းနဲ့အမြန်တနေ့မှာတော့တာဝန်ခံရလိမ့်မယ်ဆိုတာကိုပြောချင်ပါတယ်
ကမ်ဘီယာနိုင်ငံရှေ့နေချုပ်လည်းဖြစ်တရားရေးဝင်ကြီးလည်းဖြစ်တဲ့အဘူဘာကာတမ်ပါဒူကို VOA သတင်းတောက် Carol Ginsberg က Skype ကနေမေးမြန်းခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရဘက်ကတော့လက်မခံပါဘူးရှင်။ကျွန်မဆုမြတ်ပါမှာ။